င်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေက2451ယောက်ကိုလာမယ့်နှစ်လအတွင်းမြန်မာနိုင်ငံအစိုးရကပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူညီမှုရရှိသွားပြီဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်မြန်မာနိုင်ငံသားအဖြစ်ကြောင်းတပ်တည်အထောက်ထားရှိသူရိုဟင်ဂျာဒုက္ခသည်3200နဲ့ကပထမတော့အဖြစ်နဲ့2451ယောက်ကိုလာမယ့်နှစ်လအတွင်းပြန်လည်ခေါ်ယူနိုင်ရေးစတင်ဆောင်ရွက်ဖို့မြန်မာအစိုးရဘက်ကနေသဘောတူလိုက်တဲ့အကြောင်းမြန်မာအစိုးရကိုယ်စားလှယ်နိုင်ငံရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတန့်ကျော်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးဌာနအတွင်းဝန် MD ရှာဟီဒူလ်ဟေကာတွေ့ဆုံဆွေးနွေးပွဲအပြီးသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဩဂုတ်လ30ရက်နေ့ကပြုလုပ်ခဲ့တဲ့ FOC ခေါ်ဘင်္ဂလားဒေ့ရှ်မြန်မာရှစ်ကြိမ်မြောက်နိုင်ငံခြားရေးယုံညီနိုင်ဆွေးနွေးပွဲအတွင်းဒီသဘောတူညီချက်ကိုရရှိခဲ့တာဖြစ်ပါတယ်။နိုင်ငံခြားအခုလိုထူးခြားတဲ့သဘောတူညီမှုရရှိလိုက်ပြီမဲ့တခြားသဘောထားမတိုက်ဆိုင်တဲ့အကြောင်းအရာတွေလည်းအများအပြားရှိတုံးပဲလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာပြည်ကိုပြန်ပို့မဲ့ရိုဟင်ဂျာတွေနှစ်ဖက်ပြန်လည်စစ်စစ်ပြီးမှပြန်ပို့မှဖြစ်ပြီးအဲ့ဒီအထက်မှာ2005ခုနှစ်နောက်ပိုင်းရိုဟင်ဂျာတွေကမွေးဖွားတဲ့တာသမီတွေလည်းပါဝင်မယ်လို့ဆိုပါတယ်တေဝင်ပြုစုထားတဲ့စီရင်စရာတွေအရ1990ခုနှစ်မှာမြန်မာအစိုးရရဲ့နှိမ့်ဆက်ညှဉ်းပန်းမှုကြောင့်ဘင်္ဂလားဒေ့ရှ်နေဇာဘက်ကိုရိုဟင်ဂျာဒုက္ခသည်ပေါင်း 235,889 ယောက်ထွက်ပြေးသွားတယ်လို့ဆိုပါတယ်အဲ့ဒီထက်က 236,569 ယောက်ကိုကုလသမဂ္ဂရဲ့ကြီးကြပ်ကူကဲမှုနဲ့2005ခုနှစ်ကမြန်မာနိုင်ငံကိုပြန်ပို့ခဲ့ပြီးဖြစ်ပါတယ်လက်ရှိမှာတော့ Cox's Bazar KIN အတွင်းကဒုက္ခသည်စခန်းနှစ်ခုမှာရိုဟင်ဂျာဒုက္ခသည်စုစုပေါင်း 32,000 လောက်ရှိတယ်လို့ခန့်မှန်းထားပါတယ်ဒါပေမဲ့ရိုဟင်ဂျာတွေကကလေးမွေးဖွားနှုန်းများလွန်းတာကြောင့်သူတို့ရဲ့အရေးအတွက်ဟာလည်းတဖြည်းဖြည်းနဲ့များပြားလာနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအတည်ပြုချက်ပြောဆိုခြင်းတော့မရှိသေးပါဘူး